ဖက်ဒရယ်စနစ်ကိုအခြေခံထားတဲ့နိုင်ငံတော်တည်ဆောက်ရာမှာတိုင်းရင်းသားဒေသတွေဖွံ့ဖြိုးမှုအတွက်တကောင်စီရင်ဟာအရေးပါတယ်လို့တမ္တာဦးသိန်းစိန်ကပြောဆိုလိုက်ပါတယ်။ဒီကနေ့နေပြီးတော့မှကျင်းပတဲ့လူဦးရေနဲ့တကောင်စီရင်ပင်မအစီရင်ခံစာထုတ်ပြန်ခြင်းအခမ်းအနားမှာပြောဆိုလိုက်တာပါ။မြန်မာနိုင်ငံဆိုင်ရာကုလအကြံပေးပုဂ္ဂိုလ်ကလည်းနှစ်ပေါင်း30ကျော်မှပထမဦးဆုံးအကြိမ်ပြန်လည်ကောက်ခံတဲ့ပြည်လုံးကျွတ်တကောင်စီရင်ထုတ်ပြန်ခြင်းအပေါ်ချီးကျူးလိုက်ပါတယ်။အပြည့်အစုံကိုတော့ VOA သတင်း6မှတင်ငီလင်းကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဆယ်စုနှစ်သုံးစုကျော်အကြာမှပြန်လည်ကောက်ခံနိုင်ခဲ့တဲ့ပြည်လုံးကျွတ်တကောင်စီရင်ဟာတိုင်းရင်းသားလူမျိုးစုတွေတိုးတက်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးတို့အတွက်အရေးကြီးတယ်လို့သမရဦးသိန်းစိန်ကအခုလိုပြောဆိုလိုက်ပါတယ်။တိုင်းရင်
းသားလူမျိုးစုတွေရဲ့လူရည်ချင်းမှုဆိုင်ရာဆက်စုတွေအများကြီးဆောင်ရွက်နေတယ်လူမျိုးစင်းကအဓိကအထောက်အကူပေးနေတယ်။ဘာကြောင့်လဲ။ပေါ်ပါတော့မယ်။နိုင်ငံရေးရှင်ကြီးဝန်ကြီးတွေဆက်ပြီးစီးပွားရေးကိစ္စတွေကိုပြောပြလို့ရတယ်။အလန်းစစ်စစ်လာမယ်။တိုင်းပေါင်းလူမျိုးစင်းကတောက်ဆောင်ဆောင်ရွက်ရေးကိစ္စတွေနိုင်ငံရေးကိုဝန်ထမ်းချက်တွေကိုအခြေခံပြီးရေရှင်ကြီးဆက်ဆက်ဆက်ဆက်ရှိတယ်။လူမျိုးစင်းကကိုလုံးဆောင်ပါမယ်။လူမျိုးစင်းကကိုအခြေခံပြီးနိုင်ငံမှာဖြစ်တယ်။
တကောင်စီရင်ကောက်ယူရမှာမြမအစိုးရနဲ့ပူးတွဲဆောင်ရွက်ခဲ့တဲ့ကုလသမဂ္ဂလူဦးရေရန်မုံဝေအဖွဲ့ကလည်းလူဦးရေစည်းရင်ဟာလူမှုရေးစီးပွားရေးစတဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတွေအတွက်အရေးပါတယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နမ်ဘီယာကတော့တကောင်စီရင်ကောက်ယူနိုင်မှုကိုချီးကျူးပြောဆိုပြီးလိုအပ်ချက်တွေတော့ရှိနေသေးတယ်လို့သုံးသပ်ပါတယ်။
The fact that there have been some difficulties with regard to the non-completion of the census particulars relating to Northern Rakhine is a problem. Is one of
the ခုလက်ရှိထွက်လာတဲ့တကောင်စီရင်မှာရခိုင်ပြည်နယ်မြောက်ပိုင်းကလူဦးရေစည်းရင်မပါဝင်နိုင်သေးတာကတော့အဓိကပြဿနာတစ်ခုဖြစ်နေပါတယ်တဲ့။ဒါပေမဲ့စည်းရင်မကောက်ယူနိုင်ခဲ့သေးပေမဲ့ရခိုင်ပြည်နယ်တွင်လူဦးရေကောက်ကွက်မြေပုံထက်သွင်းရေးဆွဲနိုင်ခဲ့တာကြောင့်အနာဂတ်မှာတော့ထပ်မံဖြည့်သွင်းနိုင်မယ်လို့ယုံကြည်ပါတယ်တဲ့။ဒီရခိုင်ပြည်နယ်မြောက်ပိုင်းကလူဦးရေစည်းရင်မပါလာတာဟာအခုထွက်လာတဲ့တကောင်စီရင်ရဲ့အားနည်းချက်တစ်ခုဖြစ်နေပေမဲ့တကောင်စီရင်ရဲ့68ရာခိုင်နှုန်းလောက်ကတော့နိုင်ငံတကာစက်နှုံးနဲ့ကိုက်ညီပြီးအောင်မြင်မှုတစ်ရပ်ဖြစ်တယ်လို့ပြောသွားတာပါ။ဒီနေ့ထုတ်ပြန်လိုက်တဲ့ပင်မအစီရင်ခံစာမှာတော့မြန်မာတိုင်းနိုင်ငံလုံးရဲ့လူဦးရေတိုးနှုံမြို့ပြနဲ့ကျေးလက်နေလူဦးရေကြားမဦးရေလူဦးရေအချိုပီရမစ်ကလေးမွေးဖွားနှုံနဲ့တည်ဆုံသူဦးရေစတဲ့အချက်အလက်တွေကိုအသေးစိတ်ဖော်ပြထားပါတယ်။လာမယ့်2016ခုနှစ်ထဲမှာထပ်မံထုတ်ပြန်မယ့်ဘာသာရေးကိုယ်ပွဲမှုဆိုင်ရာအချက်အလက်တွေနဲ့တိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်အလက်တွေကိုလည်းစောင့်ကြည့်ဖို့လိုအပ်ကြောင်းနိုင်ငံခြားရေးဒုဝန်ကြီးဦးတန့်ကျော်ကအခုလိုပြောပါတယ်။
ဒီဝင်ကြီးဥက္ကဋ္ဌရှင်သွားတဲ့မှာဟလာ ethnic city ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒါမဲ့2016မှာအသေးစိတ်ထုတ်ပြန်မယ်ဆိုတော့သူချက်သွင်းပြောသွားတာရှိပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီအသေးစိတ်ရှင်ကိုဒါမဲ့နှစ်2016ထုတ်တဲ့အထိနော်စီးရင်စရာတွေအားလုံးပြည့်စုံတဲ့အထိကိုနော်စောင့်ကြည့်ပြီးတော့မှထုတ်တာတော့ပိုကောင်းမယ်လို့ကျွန်တော်ထင်ပါတယ်။
တစ်ချိန်တည်းမှာပဲဒီမေလ31ရက်နေ့နောက်ဆုံးပြန်လည်အနှံ့ရမယ်နိုင်ငံခြားသားတွေကိုင်းဆောင်တဲ့ယာယီတတိခန့်လက်မှတ် white card တွေရဲ့နောက်ဆုံးအခြေအနေအကြောင်း VOA ရဲ့မေးမြန်းချက်ကိုတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဦးခင်ကြီးကအခုလိုဖြေကြားပါဗျ။အခု
ကျွန်တော်တို့ WhatsApp 31ရက်နေ့မှာ white card တွေကိုပို့ရတော့မှာပါပဲ။အဲ့ဒီကတော့လက်လာထားပါတယ်။မေလ31ပါ။ဟိုအဲ့ဒါပဲပြီးပါဆိုတော့အခုကျွန်တော်တို့မှာ၄လိန်တစ်ကောင်းဒီလိုတော့မအားတော့ဘူး။အနည်းရအောင်ဒါဆိုတော့ကျွန်တော်လည်းဖြစ်ပါတယ်။ချုပ်ရတယ်လည်းကြားနေပါတယ်။ဒါလည်းချုပ်ရတယ်ဟိုသေသွားလို့ရှိတယ်။တော့ချုပ်ရတယ်တော့ကြည့်တယ်။ဒါကိုလေးပေါ်လိုက်ရစ်တာ။တော့ဒါကဒီလက်မခိုင်တာဆိုရင်ထုတ်တာကဆက်ပြီးတော့နိုင်ငံစီခံ။နိုင်ငံစီမခိုင်ရင်လည်းအတော့တော့နိုင်ငံစီခံတဲ့အရာကိုတော့ဆက်တဲ့လူတွေတိုင်းဘယ်လိုဖြစ်နိုင်ငံဖြစ်လဲဘယ်လိုဖြစ်နိုင်ငံလို့ဆိုတာ။
အစိုးရဟောင်းဒီလက်ထက်အဆက်ဆက်မှာတော့နိုင်ငံခြားသားတွေအတွက်ယာယီတည်တည်ခံလက်မှတ်ပေါင်း9သိန်းခန့်ထုတ်ပေးခဲ့တာလည်းဖြစ်ပါတယ်။အရင်ကမြန်မာနိုင်ငံမှာလူဦးရေ360ရှိတယ်လို့ခန့်မှန်းထားခဲ့ပေမဲ့နှစ်ပေါင်း30ကျော်အကြာမှပြန်လည်ကောက်ခံခဲ့တဲ့ပြည်လုံးကျွတ်တကောင်စီရင်အရာလက်ရှိလူဦးရေ 51.8 သန်းရှိနေပြီးနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုပုံမထိရောက်စေဖို့အတွက်လူမှုစီးပွားရေးအချက်အလက်အတိအကျကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။